သတင်းတောက်တွေအတွက်ချိန်ချမှုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့မတရားအသင့်နဲ့ဆက်သွယ်မှုပုံမှန်တွေကိုဖျက်သိမ်းပေးဖို့ဒီပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့တိုင်းရင်သတင်းမီဒီယာညီလာခံကနေတောင်းဆိုလိုက်ပါတယ်တိုင်းရင်ဒေသသတင်းတောက်တွေအနေနဲ့အစိုးရရဲ့ဥပဒေတွေအရချိန်ချမှုတွေအပြင်လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ချိန်ချမှုတွေကိုလည်းရင်ဆိုင်နေရတာကြောင့်သတင်းတောက်တွေလုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်တွေအတွက်အာမခံချက်ရှိအောင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့မတ်သိန်ကီထိုက်ကပြောပြပါမယ်ရှင်
တိုင်းရင်သားလက်နက်ကိုင်တပ်တွေထိန်းချုပ်ရာဒေသတွင်းသတင်းရယူမှုနဲ့သတင်းထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးထားတာကနေပြန်လွှတ်ပေးဖို့သတင်းရယူခွင့်ရေးသားပြောဆိုခွင့်ကိုအတားအဆီးဖြစ်စေတဲ့ဥပဒေတွေကိုရုပ်သိမ်းဖို့တိုင်းရင်းမီဒီယာညီလာခံကတောင်းဆိုပါတယ်။ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ခေကအခုလိုပြောပါတယ်
။သတင်းတော်သုံးဦးဖမ်းဆီးရတဲ့ဆက်သွယ်မှုရှိတယ်ဒါဟိုရောင်းဝယ်အပြင်နဲ့ဆက်သွယ်မှုပုံမှန်ပေါ်တကယ်ရရှိသတင်းတော်ရယူရတဲ့ဟိုမှာအခုလည်းကိုလောက်တာပေါ့။မြန်မာပြည်နဲ့ဆက်သွယ်မှုပုံမှန်အဲ့လိုဥပဒေတွေကကျောင်းမီဒီယာမှာတွေ့ကြရင်ဆင်ကြမှုရဆန်တာရဖြစ်နေတာပေါ့နော်အဲ့ဒီကျောင်းကအဲ့ဒီဥပဒေတွေကိုတင်ပြီးမှကျောင်းဆောင်တော့ညီလာခံနဲ့တောင်းဆိုတော့ဖြစ်ပါရဲ့ရှင်
။ကြားပြည်နယ်လွိုင်းကော်မှာ၃ရက်ကြာပြုလုပ်တဲ့ပြင်စမအကြိမ်တိုင်းရင်းမီဒီယာညီလာခံကိုတော့ပြည်နယ်ခုနှစ်ခုကတိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်180လောက်တက်ရောက်ခဲ့ကြပါတယ်။ပြည်နယ်တွင်မှာအခြေစိုက်တဲ့တိုင်းရင်းသတင်းဌာနတွေရဲ့သတင်းထောက်တွေအနေနဲ့အပြစ်မရရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်သတင်းရယူတာမှာအစိုးရရဲ့မတရားသင်းတဲ့ဆက်သွယ်မှုပုံမှန်ကိုကြောက်နေရတယ်လို့လက်နက်ကိုင်အဖွဲ့အစည်းအလုံးနဲ့ဆိုင်တဲ့သတင်းတွေကိုရေးသားတဲ့အခါမှာလဲချင်းချောက်မှုတွေကြုံရပြန်တယ်လို့နိုင်ငံတကာမြန်မာသတင်း BNI အဖွဲ့ဝင်ကရင်သတင်းဌာန KIC ရဲ့ Editor ချုပ်နန်းဖော်ကီကပြောပါတယ
်ဒီခရရစေဒီသာဒီကားဒီမှာလဲအခြားဒီပကားဆန်တဲ့အချိန်မျိုးတော့မြင်နိုင်တဲ့ဟိုယူခွင့်ချက်ဖော်မှုတည်နေသူတို့ရေးစီတဲ့ဘယ်ပတ်သက်တဲ့ဗီဒီယိုကြောင့်ရှင်တစ်ခါကြရလေဒီနဲ့ဆက်ဆက်ပြီးတော့အဲ့လိုသူဆိုင်နာမှုရှိရဲ့အဲ့လိုတည်နေရေးသားဖို့အခါမှာလဲခက်ခဲစဉ်းစားမှုရှိတယ်လို့မင်းစီဝါတက်ပတ်သက်ပြီးတော့မင်းစီဝါကိစ္စတွေပေါ့နော်အဲ့ဒီ okay အင်းနေမုန်ဒီနဆိုရှင်နေမုန်စီဝါနဲ့ဆက်တာကြီးအများကြီးပြင်ပြင်ဖြစ်ပြနေတယ်ဆိုတော့အဲ့ဒီတည်နေရယူရခါမှာတူရှင်လဲဟိုပတ်သက်ဆက်နွယ်ဒီရဲ့ပြန်ပြီးတော့အဆုံးပြန်မှုတွေပါတယ်ကျမတို့ဒီဟိုအဖက်လက်နှခံရတာမျိုးရှိတဲ့ခါကျတော့ဆိုင်းကားဓာတ်တွေမှာဆိုလို့ရှိရင်တချို့ပြတင်းထောက်တွေကတဦးရနဲ့ရက်တည်နေရတဲ့နှခံမျိုးမှာဆိုလို့ရှိရင်သူ့အတွက်ကအရင်အတက်အကြီးရဲ့အားရင်းလေးရောသင်ကုန်မှုတကယ်ရှိပါလိမ့်ချက်
တိုင်းရင်းဒေသသတင်းထောက်တွေအနေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေနောက်ဘယ်သူဘယ်ဝါမှမသိရသူတွေရဲ့ချောက်မြောင်တိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပြီးလုံခြုံရေးအာမခံချက်ကင်းမဲ့နေတယ်လို့လည်းတိုင်းရင်းသတင်းဌာနတွေကပြောပါတယ်။နိုင်ငံတကာမြန်မာသတင်း BNI ရဲ့ဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာနောက်ရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာချုပ်စိုင်းမင်းကလည်းအတွေ့အကြုံတချို့ကိုအခုလိုပြောပြပါတယ်။
လက်တွေ့မှာတာမျိုးကြုံတွေ့ရတာတွေကတော့ရှိတယ်။ပြီးခဲ့တဲ့လွန်ခဲ့တဲ့လလောက်တုန်းကပေါ့ကျွန်တော်တင်းထောက်ကွာနဲ့ပြစ်ခံရတယ်။မျက်မှန်ကွဲသွားတယ်ပေါ့နော်။အဲဒီမျိုးတွေတောင်ကြီးမြုပ်ပေါ်မှာရှိတယ်။အဲ့ဒါတွေကကျွန်တော်တို့တင်းထောက်ကလုံခြုံမှုကဘယ်သူယူသေးမှာလဲ။တင်းထောက်မှုလို့ပြစ်ခံရတာလား။အဲ့ဒီဟာကဘယ်သူပြစ်တာလဲ။ဆရာတွေကျွန်တော်တို့ကမသိနိုင်ဘူး။အဲ့လိုမျိုးတွေကြုံရတယ်။နောက်ပြီးတော့မှဒီဒီမမီဒီယာကနေပြီးတော့မှရှေ့ဆန်းဒီမြောက်ပိုင်းမှာဖန်ခံရတဲ့ကိစ္စဤတူပဲကျွန်တော်တို့တိုင်းရင်းသားဒေသမှာနေထိုင်တဲ့ဒတင်းထောက်တွေလည်းဥမာနမ်ခမ်းဖက်ကဒတင်းထောက်ကျွန်တော်ဒတင်းထောက်ပြောက်ဆိုရင်ဒီပြည်သူစစ်အကြောင်းတွေရေးတယ်ဒီတစ်မောင်ခိုအကြောင်းတွေရေးတော့ဆာနဲ့ချင်းချောက်ခံရတယ်အဲမြင့်ချေရပြက်ချင်းလားချေရဖြောက်ချင်းလားစသည်ဖြင့်အဲ့လိုမျိုးလုပ်တော့ဆိုရင်စိတ်တွေရှိပြီးတော့မှကျွန်တော်တည်င်းဌာနကနေထွက်ရတဲ့အစ်စ်နေလည်းရှိတယ်
တိုင်းရင်းသားဒေသတွေကသတင်းတွေကိုအထူးပြုရေးသားဖော်ပြနေကြတဲ့တိုင်းရင်းသတင်းမီဒီယာတွေအနေနဲ့အရေးအသွေးနည်းပညာစတဲ့အခက်အခဲမျိုးစုံနဲ့ရေရှည်ရက်တည်အခက်အခဲရှိတာကြောင့်နိုင်ငံတကာအလှူရှင်တွေအဖွဲ့အစည်းတွေပင်မမီဒီယာအဖွဲ့အစည်းတွေကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုင်းရင်းမီဒီယာညီလာခံကတိုက်တွန်းပါတယ်လာမယ့်နှစ်တိုင်းရင်းမီဒီယာညီလာခံကိုတော့ကရင်ပြည်နယ်မှာကျင်းပမှာဖြစ်ပါတယ်ရှင်